Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။ဇန်နဝါရီလ20ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အချိန်ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925နဲ့30မိနစ်တို့အပြင်တိုင်းလိုက်မီတာ190တို့ကနေတရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းတရိုက်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝလိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့သောရရှင်တို့နားဆင်ကြရမှာတွေကတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းနယ်နဲ့အတူ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့အမှုတွေစစ်ကောင်စီနဲ့ NUG ကကိုယ်စားလှယ်လွတ်ဖို့အပြိုင်တင်တင်းထားကြတဲ့အကြောင်းနဲ့အတူ
သူကမင်္ဂလာတောင်းညို့ကြီးအချုပ်ပါနေလို့မှပါလာတာတဲ့။ဘက်ထုံကြီးထဲမှာထည့်ထားတာတဲ့။ပုံမီကလေးကိုပုံတန်လေးလွတ်ထားတာတဲ့။ဒီကန်းကတဲ့အထဲထဲမှာလူစုကတစ်ခေါက်လောက်ရှိတယ်တဲ့
။အင်းစိန်ထောင်ကိုသွားတဲ့ရက်ကားပေါ်မှာဖောက်ခွဲပစ္စည်းတွေတွေ့ခဲ့တဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့မွန်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေ၊ချင်းပြည်နယ်အတွင်းကစစ်ဘေးရှောင်ကလေးငယ်တွေရဲ့ပညာရေးနဲ့အန်အေဒီစီးပွားရေးအကြံပေးရှောင်တန်တဲ့အမှုနောက်ဆုံးကြေညာမှုစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့အကြမ်းမရေးကဏ္ဍဥောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလာတို့ကိုနားဆင်ကြရမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ပထမနှစ်သက်တမ်းအတွက်ကာကွယ်ပြောဆိုရမှာပိုကြိပေးတာမရှိခဲ့ပဲပိုလုံးပြနိုင်တာသာရှိခဲ့တယ်လို့အခုလို့ဆိုလိုက်ပါတယ
်။ Look, I didn't over promise, but I think if you take a look at what we've been able to do, you'd have to acknowledge we made
ပြန်ကြည့်လိုက်ရင်ကျွန်တော်တို့ဂရိတွေပိုမပေးခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့လုပ်ခဲ့နိုင်တာတွေကိုပြန်ကြည့်မယ်ဆိုရင်တိုးတက်မှုကြီးကြီးမားမားတွေလှုပ်ဆောင်ခဲ့တာကိုခင်ဗျားတို့အသိအမှတ်ပြုကြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့မလုံနိုင်ခဲ့သေးတာကတခုကတော့ Republican မိတ်ဆွေတွေကိုတိုင်းပြည်တိုးတက်ရေးပြန်တက်လို့ဖို့မဆွဲဆောင်နိုင်သေးတာပါပဲလို့ပြောသွားတာပါ။2022ခုနှစ်အတွင်းပထမဆုံးသတင်းစာရှင်းလင်းပွဲအစီအမံသမ္မတဘိုင်ဒန်အနေနဲ့စိန်ခေါ်မှုတွေရှိခဲ့တာလည်းဝန်ခံခဲ့ပြီးကိုဗစ်အကူအညီဒေါ်လာ 1.9 ထရီလီယံပေးရေးဥပဒေနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အအုံပြန်လည်ထူထောင်ဖို့ဒေါ်လာ 1 ထရီလီယံချပေးခဲ့တာတွေအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ပြောခဲ့ပါတယ်။ဒါအပြင်အမေရိကန်စံပေါင်းများစွာကိုကာကွယ်ဆေးတိုးမြှင့်ထိုးပေးခဲ့နိုင်တာနဲ့အလုတ်ကိုင်းစစ်အများကြီးဖန်တီးပေးနိုင်ခဲ့တာအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ဆက်ပြောခဲ့ပေမဲ့အရင်တည်းကလမ်းပန်းဆက်သွယ်ရေးအဆောက်အအုံလုပ်ငန်းတဆင့်စီခွဲစီမံခဲ့တင်တာနဲ့ကိုဗစ်ဆေးစစ်မှုတွေတိုးမြှင့်ခဲ့တင်တာကိုလည်းမလုတ်ခဲ့နိုင်တာတွေအဖြစ်ဝန်ခံခဲ့ပါတယ်ခင်ဗျာ။ယူကရိန်းနဲ့ရုရှားစစ်မဖြစ်ရေးအမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့ရုရှားနိုင်ငံသားဝင်ကြီးနဲ့နောက်ဆုံးသဘောဆွေးနွေးဖို့ပြင်နေပြီးဥရောပမှာအမေရိကန်ဘက်ကကူညီနိုင်တာတွေလည်းကြိုးဆင်းနေကြပါတယ်။ရုရှားနဲ့ယူကရိန်းနှစ်ဆက်တင်မာမှုတွေပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်နဲ့မနက်ဖြန်မတွေ့ခင်မှာဒီနေ့ဂျာမနီကိုရောက်လာပြီးဥရောပမှာအမေရိကန်နဲ့အခုလိုကြိုးဆင်းနေကြတာပါ။မနေ့ကယူကရိန်းမှာသွားဆွေးနွေးခဲ့တဲ့ဝန်ကြီးဘလင်ကန်အနေနဲ့အခုဘာလင်မြို့မှာဂျာမနီနိုင်ငံသားရေးဝန်ကြီးအန်နာလီနာအဘော့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဂျွန်ဖက်စ်လက်ဒရီယန်နဲ့ဒီကြိမ်ရဲ့အရှိလေပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီး James Cleverley တို့နဲ့တွေ့ခဲ့ပါတယ်။အဲဒီနောက်ယူကရိန်းရင်းနဲ့ပတ်သက်ပြီးဝန်ကြီးဘလင်ကန်မေဂွန်ပြောကြားခဲ့ကဥရောပသမဂ္ဂဘက်ကလည်းရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ကြီးမားတဲ့စီးပွားရေးပိတ်ဆို့တံခတ်မှုနဲ့ကြုံရမယ်လို့သတိပေးလိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီး Lavrov နဲ့တော့မနက်ဖြန်တောက်ကြနေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနိုင်ငံသားဝန်ကြီးဘလင်ကန်တွေ့ဆုံဆွေးနွေးမှာပါ။ယူကရိန်းပဋိပက္ခနဲ့ပတ်သက်လို့တန်တဘာရေးနည်းလမ်းနဲ့ဖြည့်ရှင်းကင်တွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဆန္ဒအခိုင်အမာရှိထားကြောင်းပြသဖို့ပြောအခုလိုဆွေးနွေးဖို့ခီးစဉ်ကိုအမြန်ဆုံးစီစဉ်ခဲ့တာလို့အမေရိကန်ရရှိတွေကဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကရုရှားအနေနဲ့ယူကရိန်းကိုစစ်ဝင်တိုက်ရင်ပြင်းပြင်းထန်ထန်ခံစားရလိမ့်မယ်လို့ VOA American စတဲ့သတင်းအင်တာဗျူးမှာသတိပေးလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းနိုင်ငံနဲ့စီးရီးယားရန်လိုတိုက်ခိုက်မှုတွေရှေ့တိုးလုလာမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကရုရှားကိုပြင်းပြင်းထန်ထန်နဲ့အခိုင်အမာတုံ့ပြန်သွားရလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဖီယိုရှိယာရှာဘီရိုအကြီးအကဲမီရိုဆလာဘာဂွန်ကာဇန်နဲ့မနေ့ကအင်တာဗျူးထဲပြောခဲ့တာပါ။ယူကရိန်းနိုင်ငံကိုဝန်ကြီးဘလင်ကန်လာရောက်ဆွေးနွေးနေစဉ်ကီးဖ်မြို့တော်မှာ VOA နဲ့တီးတန့်အင်တာဗျူးပေးရမှာဝန်ကြီးဘလင်ကန်ကဆက်ပြီးအခုလိုစစ်မဖြစ်လောင်တော့ရုရှားဆွေးရအနေနဲ့လက်ရှိပဋိပက္ခကိုသံတမန်နည်းနဲ့ဖြည့်ရှင်းလာဖို့မျှော်လင့်နေတယ်လို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ဘလင်ကန်ကဆက်ပြီးရုရှားဘက်ကရွေးချယ်ဆုံးဖြတ်ပိုင်ခွင့်ပေးထားပြီးဖြစ်တဲ့တန်မန်နီးနဲ့ဆွေးနွေးဖို့ရွေးမလားထိတ်တဲရင်ဆိုင်ပြီးနောက်ဆက်တွဲတွေတွေ့ရမယ်နီးရွေးမလားလို့လည်းပြင်းပြင်းထန်ထန်သတိပေးခဲ့ပါသေးတယ်။ဝန်ကြီးဘလင်ကန်ကပဲ ရုရှားဘက်ကရန်လိုတဲ့အနေကိုကျွေးရင်တော့အမေရိကန်နိုင်ငံပြင်ဥရောပတလွှားနဲ့တခြားနိုင်ငံတွေကပါစီးပွားရေးဗန်ဒိုင်းနဲ့ပြပပုတ်ကုန်တွေအပေါ်ပါပြင်းပြင်းထန်ထန်နဲ့ခြေခြေပြက်ပြက်ပိတ်ဆို့တံခတ်တာတွေကြုံလာရမှာကိုရှင်းရှင်းလင်းလင်းအသိပေးထားပြီးပြီလို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ရုရှားဘက်ကရန်လိုလာရင်နောက်တနည်းအနေနဲ့ယူကရိန်းကိုကာကွယ်ရေးအတွက်စစ်ဘက်ဆိုင်ရာအကူအညီတွေပေးသွားဖို့နဲ့NATO စစ်မှားမိတ်အဖွဲ့အနေနဲ့ပါဥရောပဒေသဘက်မှာကာကွယ်ရေးတွေတိုးမြှင့်လှုပ်ဆောင်တာတွေအထိဖြစ်လာနိုင်တယ်လို့လည်းဝန်ကြီးဘလင်ကန်ကဆက်သတိပေးခဲ့ပါသေးတယ်ခင်ဗျ။ကြရပြည်နယ်လက်ကောမြို့တော်မှာတိုက်ပွဲတွေဆက်ဖြစ်နေတာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မကြာခင်ကမြန်မာနိုင်ငံခီးစဉ်တွင်ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။လက်ကောမှာစစ်ကောင်စီတပ်တွေနဲ့ PDF တွေအကြတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့ပေါ်အထူးပဲစိုးရိမ်တဲ့အကြောင်းလဲကမ္ဘောဒီးယားနိုင်ငံခြားရေးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် MFIC ရဲ့ညင်ညာချက်မှာထုတ်ပြန်ထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်တွင်ကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားပြည်လဲတင်ပြည့်ရဲ့တွေ့ကြုံတွေကိုမျှဝေခဲ့တဲ့အကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်။ကမ္ဘောဒီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေရခဲ့တဲ့သင်ခန်းစာတွေအရသက်ဆိုင်သူအားလုံးရဲ့အပြည့်အဝပါဝင်မှုနဲ့သဘောတူညီမှုမရဘဲပြည်ပြည့်စုံတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်လဲတင်ပြည့်ရေးရနိုင်မှာမဟုတ်ဘူးဆိုတာဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းအလေးနဲ့ပြောခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခံယူချက်နဲ့ညီသက်ဆိုင်သူအားလုံးပြစ်ခတ်ရေးစေကိုလက်ခံတင်တယ်။အကြမ်းဖက်လို့ရအားလုံးကိုရဆိုင်တင်တယ်အဆုံးစုံထိန်းချုပ်လှုပ်ဆောင်တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်နိုင်ရေးလမ်းဖွင့်ပေးနိုင်ပြီးနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်မှုစီဥတည်တဲ့အခြေအနေတွေကိုထူထောင်နိုင်ဖို့ဆွေးနွေးညှိနှိုင်းမှုစတင်တင်တယ်လို့လည်းကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ
်ဗျ။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနာဝိုင်း9နိုင်ကနေ10နိုင်အထိ19.2kHz 15.53ညာ19.25kHz 11.83ညာ19.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ19.190kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာတော်ရင်းညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အကြေညာပေးနေပါတယ်။တောင်ကျုပ်ပင်လယ်ပရာဆိုချိုးနာကိုဝင်လာတဲ့ American စစ်တမောတစ်စင်းနောက်ကိုတရုတ်တပ်ဖွဲ့တွေနောက်ကလိုက်ပြီးခြောက်ထုတ်လိုက်တဲ့အကြောင်းတရုတ်စစ်တပ်ကဒီနေ့ပြောပါရယ်ရေပိုင်နဲ့ငင်းပွားနေတဲ့ပင်လယ်ပြင်ထဲမှာတရုတ်နဲ့ American နိုင်ငံကြားတင်းမာမှုအနည်းငယ်ပိုတိုးလာခဲ့ပါရယ်တရုတ်စစ်တပ်တောင်ပိုင်းစစ်ဦးစီးချုပ်က American စစ်တမောဟာတရုတ်ရေပိုင်နဲ့ထဲကိုခွင့်ပြုချက်မရဘဲတရားမဝင်ဝင်ရောက်ခဲ့တယ်လို့ပြောပါရယ်တရုတ်ရဲ့အချုပ်အခြာပိုင်းနေမီပိုင်ဆိုင်မှုကိုချိုးဖောက်တာဖြစ်တဲ့အတွက်တရုတ်စစ်တပ်နဲ့လေတပ်တီနောက်ရောက်ခံလိုက်ခဲ့ရတဲ့အကြောင်းပြောဆိုပါရယ်အမေရိကန်ဘက်ကဒီလိုရန်စတဲ့လုံရက်တွေချက်ချင်းရပ်ဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်မဟုတ်ရင်ရှေ့မှာမမြင်နိုင်တဲ့စိုးစိုးဝါအကျိုးဆက်တွေရင်ဆိုင်ရနိုင်ပါတယ်လို့ပြည်နိုင်ငံဘက်ကသတိပေးပါတယ်အမေရိကန်ရေတပ်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကြီးညာချက်ထုတ်ဖို့ပြင်ဆင်နေတယ်လို့ပြောပါရယ်ပြည်နိုင်ငံကဒူဘိုင်ဖြစ်အခိုင်အမာပြောဆိုထားတာကြောင့်ဒီပိုင်နဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်တဲ့ရေချောင်းသွားလာခွင့်ရှိရမယ်ဆိုပြီးတော့အမေရိကန်ရေတပ်ကမကြာခဏဖြတ်တန်းသွားလို့ရှိတာကြောင့်တင်းမာမှုတွေကြုံနေရပါတယ်။တောင်ရုပ်ပင်လယ်ရေနယ်နိမိတ်ကိုတူပိုင်တယ်ဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုချက်ဟာတရားမဝင်ဘူးဆိုပြီးတော့အမေရိကန်ပြည်ထောင်စုကညှင်းပယ်ထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုတွေရောကြလာတဲ့အတွက်လာမယ့် February 10ရက်နေ့ကစပြီးတော့ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတယ်ဆိုရင်တီးသန့်ခွဲပြီး quarantine ဝင်နေစရာမလိုပဲကင်းလွတ်ခွင့်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ခိုက်ရေးအဖွဲ့ကဒီနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့ဆိုရင် test and go လို့ခေါ်တဲ့မူဝါဒအရရောက်တဲ့အချိန်မှာ virus ရှိမရှိတခါစစ်ပြီးတော့အဲ့နောက်၅ရက်ပြည့်တဲ့အချိန်မှာနောက်တစ်ချိန် test စစ်ဖို့လိုမှာဖြစ်သလိုသူတို့သွားမဲ့နေရာတွေကိုလည်းအသိပေးရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ခိုက်ရေးအဖွဲ့ပြောခွင့်ရတောင်ဝီစင်းကပြောပါတယ်။ထိုင်းနိုင်ငံဟာအစောပိုင်းကဒီမူဝါဒကိုသတင်းပတ်9ပတ်လောက်ကျင့်သုံးခဲ့ပေမဲ့ကမ္ဘာပေါ်မှာ Omicron မျိုးကွက်တဲ့အလင်းမြန်ပြန့်နှံ့လာတာနဲ့ကာကွယ်ဆေးတွေကဒီမျိုးကွက်တဲ့ကိုထိထိရောက်ရောက်ကာကွယ်နိုင်မလားမကာကွယ်နိုင်ဘူးလားဆိုတာကိုမသေချာတာကြောင့်ပြီးခဲ့တဲ့တစ်လကဒီမူဝါဒကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။ဒါပြင်စားသောက်ဆိုင်တွေမှာအရရောင်းချကွင်းကိုလည်းည9နာရီအထိပဲရောင်းရမယ်လို့ကန့်သတ်ထားရကနေ17နာရီအထိထပ်တိုးပေးလိုက်ပါတယ်။ဒါမဲ့လည်းအရက်ဘားတွေနဲ့ညကလပ်တွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။ထိုင်းနိုင်ငံကအခုလိုလှုပ်လိုက်တာဟာကာယောဂါကြောင့်ကြာဆင်းနေတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကိုပြန်ပြီးတော့ရှင်းသန်းအားကောင်းလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ်။2019ခုနှစ်တုန်းကထိုင်းနိုင်ငံကိုသွားတဲ့ကမ္ဘာလက်ခီးသွားဥယျာဉ်ဟာတန်40ရှိပေမဲ့မနစ်ကတော့အဲ့ဒါရဲ့3.5ခန့်လုံးပဲရှိခဲ့ပါတယ်။ ထိုင်းနိုင်ငံမှာအခုချိန်ကြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.3 သန်းရှိပြီးတော့သေဆုံးသူက 12,000 လောက်ရှိပါတယ်။ထိုင်းလူဦးရေရဲ့3ပုံကကာွယ်ဆေးထိုးထားပြီးဖြစ်ပြီးတော့အိတ်တဲက15ရာခိုင်နှုန်းကအားဖြည့်ကာွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ကိုဗစ်ရောဂါကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာအခုဆိုရင်ရောဂါကူးစက်သူစုစုပေါင်း338သန်းကျော်သွားခဲ့ပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus ဆောင်းကြီးဌာနကဖော်ပြလိုက်ပါတယ်။ဗဇွန်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်သူဦးရေဟာ2သိန်းကျော်ရှိခဲ့ပြီးတော့ဒါဟာ၂ရက်သက်တိုက် virus ကူးစက်မှုတွေစံချိန်ပြင်းမြင့်တက်ခဲ့တာဖြစ်ပါတယ်။ COVID-19 ရောဂါစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့မြို့တော်ဘေကျင်းမှာဆောင်းရသည့် Olympic ပြိုင်ပွဲမစတင်ခင်ယူကန်ရီကျောင်းမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အချိန်အုံမြင့်လှုပ်ဆောင်လာနေပြီးတော့အေဂန်ဆယ်ုံတွေမှာဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ဖို့နဲ့ယူကန်တွေကိုမလိုအပ်ပဲလူစုလူဝေးတွေမလုံးကြဖို့အာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။အချိန်ထဲမှာပဲဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်ကြစည်တက်တာပြီးတော့မကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်တဲ့တောက်ဆေးကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ30နီးပါးလောက်သဘောတူညီမှုရသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဒီနေ့ကျင်းပတဲ့ Australian Open Tennis ပြိုင်ပွဲမှာတော့ကမ္ဘာအဆင့်နဲ့ Daniil Medvedev ကအနိုင်ရပြီးတော့နာမည်ကြီးကစားသမားတချို့ကတော့အရင်နိုင်သွားခဲ့ပါတယ်။အစောပိုင်းကကစားပြီးတဲ့နောက်ပွဲစဉ်တွေမှာတော့အမျိုးသားတဦးချင်းဘက်မှာရုရှားက Medvedev က Australian နိုင်ငံက Nick Kyrgios ကို6-6 4-6 နဲ့နိုင်သွားခဲ့ပါတယ်။ Britain ကနာမည်ကြီး Andy Murray ကတော့ဂျပန်နိုင်ငံက Taro Daniel ကို6-4 နဲ့3ပွဲပြတ်ရှုံးသွားခဲ့ပြီးတော့ Bulgaria က Grigor Dimitrov ကတော့ပြင်သစ်က Benno Perry ကို6-4 6-6 နဲ့ရှုံးနိုင်သွားခဲ့ပါတယ်။အမျိုးသမီးတွေဘက်မှာတော့ပြီးခဲ့တဲ့ American Open မှာဘူဆွဲခဲ့တဲ့ Britain က Emma Raducanu ဟာဒီကနေ့ကစားခဲ့တဲ့ဒုတိယအဆင့်ပွဲစဉ်မှာပဲအရင်နေပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်။ Raducanu နဲ့ Montenegro နိုင်ငံက Dana Kovnish တို့ဒီနေ့ကစားကြတာမှာ Kovnish ကပထမပွဲကို6-4နဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့ Raducanu က6-4နဲ့ပြန်နိုင်ပါတယ်။အဲဒါကြောင့်တတိယပွဲဆက်ကစားတာမှာတော့ Kovnish က6-3နဲ့နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေဗုဒ္ဓဦးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးတော့မှာပါ။ပထမဦးဆုံးတော့ ICJ တရားရုံးမှာမြန်မာစစ်ကောင်စီနဲ့ NUG ထွက်ဆိုကြမဲ့အခြေအနေတွေကိုတင်ပြပေးပါမယ်။ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံတဟိမြို့အခြေဆိုင် ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုဒုတိယအကြိမ်ကြားနာပွဲအတွက်စစ်ကောင်စီဘက်ကဝန်ကြီးတူဦးဆောင်ပြီးမြန်မာနိုင်ငံကိုယ်စားဦးဆောင်ဖြေရှင်းဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါဗျာ။
ကျွန်တော်ပြင်ဆင်ပြီးပါပြီ။ဟိုဝန်ကြီးတူဦးစည်းပြောကြားကျွန်တော်တို့ရှေ့ကကြုံလက်ပါမယ်အဲတွားဖို့အတွက်ကျွန်တော်တို့ပြင်ဆင်ပြီးဖြစ်ပါတယ်အဲတခုကြီးကတော့ကျွန်တော်ဗာဒီဝဲနဲ့ပဲဆောင်လွှဲပြေးပြေးမလားအဲလူကိုယ်တိုင်တွားပြီးဆောင်လွှဲပြေးပြေးမလားအဲဆိုတာတော့ကျွန်တော်တို့ဒါဆောင်ရွက်နေရဖြစ်ပါတယ်ဗျဟိုကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အဲဖြေရှင်းမှာတော့ဖြစ်ပါတယ်ဆောင်လွှဲပြေးမှာဖြစ်ပါတယ်
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုအတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လ24ရက်နေ့ကဖွဲ့စည်းခဲ့တာမှာနိုင်ငံသားဝန်ကြီးဦးနာမောင်လင်ကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ပြည်ထောင်စုရှေ့နေချုပ်ဒေါ်တီရာဦးတို့ဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ပေးထားပါတယ်။အခုဒုတိယအကြိမ်ကြားနာပွဲကိုဖေဖော်ဝါရီလ27ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မယ်လို့ ICJ ကထုတ်ပြန်ထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားဦးဆောင်ဖြစ်ရှင်းဖို့ ICJ တရားရုံးကိုစာရေးအကြောင်းကြားထားပြီးဖြစ်တယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က DPP သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်။ ICJ မှာမြန်မာအရေးကိုအရင်တစ်ခေါက်ကျားနာစစ်စေးတော့ကမြန်မာနိုင်ငံကိုစားတက်ရောက်ဖြေကြားခဲ့တဲ့နိုင်ငံတော်အတမင်ကပုတ်ကိုတော်ဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုစားပြုနိုင်တဲ့နောက်ထပ်ကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုအစိုးပြုထားပြီးဖြစ်တယ်လို့ဒေါ်စင်မအောင်ကပြောပါတယ်။ဒါ့အပြင်လက်ရှိကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုနေတဲ့ကိုယ်စားလှယ်ဟာဦးကျော်မိုးထွန်းတူတာရှိတဲ့အတွက်အရင် alternate အဖြစ်အစိုးပြုထားတာနဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်ဖြစ်ဦးကျော်မိုးထွန်းတူတဲ့ရှိနေတဲ့ကိစ္စကိုပါထည့်သွင်းစစ်ဆေးပေးဖို့ ICJ ကိုအကြောင်းကြားထားတယ်လို့လည်းဒေါ်စင်မအောင်ကပြောပါတယ်။ NUG ရောစစ်ကောင်စီဘက်ကပါ မြန်မာနိုင်ငံကိုကိုစားပြုပြီး ICJ တရားရုံးမှာဖြေရှင်းကြဖို့အကြောင်းကြားထားတာကြောင့် ICJ ဘက်ကဘသူကိုလက်ခံပြီးကိုစားပြုခွင့်ပေးမယ်ဆိုတာကိုတော့မသိရသေးပါဘူး2018ခုနှစ်ရခိုင်ပြည်နယ်ရှင်းလင်းရေးစစ်ဆင်မှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးရင်းတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်အဲ့ဒီစွဲဆိုချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကပြုလုပ်ခဲ့ပြီးအဲ့ဒီအချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဦးဆောင်ခြေပါခဲ့တာပါဖေဖော်ဝါရီလ21ရက်နေ့မှာစမဲ့ကြားနာပွဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရောလုပ်သွားမယ်လို့ ICJ ကထုတ်ပြန်ထားပါတယ်။အများပြည်သူနားထောင်နိုင်တဲ့ကြားနာပွဲဖြစ်ပြီး ICJ ရဲ့အင်တာနက်ဆံမျက်နှာနဲ့ကုလသမဂ္ဂရဲ့အွန်လိုင်းရုပ်သံလွှင့်ဆံမျက်နှာ UN Web TV တို့မှာဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ဖေဖော်ဝါရီလ21ရက်နေ့နယ်သာလန်နိုင်ငံဒေသဆန်တော်ချိန်နေ့လည်းတနာရီခွဲကနေ၄နာရီထိမြန်မာနိုင်ငံဘက်ကပထမအကြော့တင်ပြမှာဖြစ်ပြီး23ရက်နေ့လည်းတနာရီခွဲကနေ၄နာရီခွဲထိဂမ်ဘီယာဘက်ကပထမတကြော့တင်ပြမှာဖြစ်ပါတယ်။25ရက်နေ့နေ့လည်း3နာရီကနေ၄နာရီထိမြန်မာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လည်း3နာရီကနေ၄နာရီခွဲအထိဂမ်ဘီယာဘက်ကဒုတိယအကြော့တင်ပြကြမှာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်အတန်းကနေကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဆက်ပြီးတင်ပြပေးသွားပါမယ်ခင်ဗျာပထမဦးဆုံးတော့အင်းစင်ထောင်ကိုအမှုစစ်ဖို့သွားတဲ့အချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေတွေ့တဲ့သတင်းကိုတင်ပြပေးပါမယ်ရန်ကုန်အင်းစင်ထောင်ထဲကိုအမှုစစ်ဆေးရေးကိစ္စနဲ့သွားတဲ့ရဲအချုပ်ကားတစ်စီးအောင်မှာအဝေးတိန်ဖောက်ခွဲပစ္စည်းတစ်ခုတွေ့ခဲ့တဲ့အတွက်ထောင်ဝင်းထဲမှာဒီနေ့ဘုံလန့်ခဲ့တယ်လို့အဲ့ဒီအချိန်ကအင်းစင်ထောင်မှာရောက်နေတဲ့ရှင်းနေတွေကပြောပါတယ်အခုလိုဖောက်ခွဲပစ္စည်းတွေတွေ့တဲ့အတွက်ထောင်တွင်းလုံခြုံရေးကိုလည်းအရင်ကတည်းကပို့ပြီးတင်းကျပ်ထားပါတယ်။ရန်ကုန်ကလာတဲ့ဒီကြောင်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါခင်ဗျာ
။ဒီကနေ့ဇန်နဝါရီလ20ရက်မနေ့17နာရီလောက်ကရန်ကုန်အင်းစင်အချင်းထောင်လေးကိုအကျဉ်းသားရုံထုတ်ဖို့ရောက်လာတဲ့မင်္ဂလာတောင်မြို့နယ်ရဲစခန်းအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေ့ရှိခဲ့တာပါ။မင်္ဂလာတောင်မြို့ရဲတပ်ဖွဲ့ဝင်တွေကြီးပါလာတဲ့အချုပ်ကားအင်းစင်ထောင်ဝန်းနဲ့ရောက်တဲ့အချိန်စစ်ဆေးတော့မှတွေ့ခဲ့တာဖြစ်တယ်လို့အင်းစင်အချင်းထောင်လေးကအထူးတရားရုံးနေမှာအမှုလိုက်ပေးနေတဲ့ရှင်နေသူက VOE ကိုပြောပါတယ်။
တို့အမင်းလာတောင်းညို့ကြီးအချုပ်ကားနေလို့မပါလာတာတဲ့ကျတူဝင်းလေးထဲမှာထည့်ထားတာတဲ့ပုံမူလေးကိုပုံတန်လေးလုပ်ထားတာတဲ့အကျန်းငါတဲ့အထည်ထဲမှာညို့ဒီကတစ်ခါလောက်ရှိတယ်တဲ့ကြီးဟိုပါလေဖုန်းနဲ့ဆက်သွယ်ထားတာတဲ့အရှင်းတော်အဝင်ကမှသူတို့ကဟိုမရှိဘူးလေတိလားထည့်တဲ့အဝင်ပေါ့နော်ဒီကတည်းကအဝင်ကမှတွေ့တာဆိုတော့အဲတရားရင်းနဲ့မှလည်းနည်းနည်းရင်းနှီးတိကျတော့ဖြစ်သွားတာပေါ့ဒီကုန်းဒဲချိန်ပေါ့မလဲမမီတော့ဖြစ်သွားတာပေါ့
မီမဖော်လူတဲ့နောက်ထပ်ရှိနေသူကလည်းအဲ့ဒီအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းကနှစ်ခုပါလာခဲ့တာဖြစ်တယ်လို့ VOE ကပြောပါတယ်။အချုပ်ကားရဲ့အောက်မှာတန်လိုက်နဲ့ကတ်ချိတ်ထားတဲ့အဝေးထိန်းဖောက်ခွဲပစ္စည်းတစ်ခုကိုတွေ့လို့ရဲတွေကလမ်းမှာဖယ်ရှားခဲ့တယ်လို့စုံစမ်းသိရှိရကြောင်းပြောပါတယ်။နောက်ထပ်ဘုံတလုံးကတော့အင်းစင်ထောင်ဝင်းထဲရောက်မှကားကိုအသေးချာပြန်စစ်ဆေးရင်ထပ်တွေ့တာလို့သူကပြောပါတယ်။အခုလိုအင်းစင်ထောင်ဝင်းထဲမှာဘုံလန်ငယ်လို့ဒီနေ့မနေ့အစောပိုင်းမှာရုံထုတ်ရမယ့်အမှုတွေအားလုံးကိုနေခင်းပိုင်းမှာပဲစစ်ဆေးနိုင်ခဲ့ပါတယ်။
ဒီလိုရောတော့အမှုစစ်တာနောက်ကျသွားတာပေါ့ကျွန်တော်တို့ဒီအချုပ်တွေထုတ်ဖို့ကအထုပ်တွေအရဆိုမလဲစစ်တာတွေလုံးလုံးကတန်းစီပြီးတော့အထက်ထဲမှာလာထုတ်ဖို့စောင့်နေရတာအခုနေ့နေ့တနင်္လာဆွဲနီးပါးလောက်မှတနင်္လာတကျော်ပေါ့နော်တနင်္လာဆွဲလောက်မှဒီအချုပ်တွေရောက်လာတာအပြင်တရားရုံးတွေကိုရောက်လာတော့အမှုကတော့ဆက်စစ်ဆရာရှိတာတော့ဆက်စစ်နေတာပေါ့
ရင်းစိန်ထောင်ထဲမှာလည်းလူညုံရေးတင်းကျပ်လိုက်တယ်လို့ရှေ့နေတွေကပြောပါတယ်ဒီလိုလူညုံရေးစိုးရင်ရတဲ့အခြေအနေဒီရင်းစိန်ထောင်ထဲမှာဖြစ်ခဲ့တာဟာဖြစ်တော့ဖြစ်ခဲကိစ္စလို့ရှင်းနေတချို့ကပြောပါတယ်အင်းစင်ချင်းထောင်ထောင်ပိုင်းရုံးငန်းကို VOE ကဆက်သွယ်တဲ့အခါမှာတော့နေပြည်တော်အချင်းဦးစီးဌာနကသာဆက်သွယ်ပေးဖို့တုံ့ပြန်ဖြေကြားခဲ့ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမှုအပေါ်ဆန့်ကျင်လှုပ်ရှားမှုတွေရန်ကုန်အပါအဝင်မြို့တော်တော်များများမှာရှိနေတယ်လို့အသေးစားပေါက်ကွဲမှုတွေလည်းမကြာခဏဖြစ်လျက်ရှိပါတယ်ခင်ဗျာ
အခုဆက်ပြီးတော့မွန်ပြည်နယ်အတွင်းကပြစ်ခတ်မှုတည်င်းကိုလည်းပြောပြပေးပါဦးမယ်မွန်ပြည်နယ်တထုံမြို့နယ်တူဝနဝတီမြို့ကြိုက်ကော်ရပ်ကွက်မှာဒီကနေ့ဇန်နဝါရီလ20ရက်မနေ့ပိုင်းကပြစ်ခတ်မှုဖြစ်ခဲ့ပါတယ်။တိမ်စိတ်ရဲစခန်းကိုဝင်ပစ်တဲ့ဆိုင်ကယ်သမားနှစ်ဦးနဲ့စစ်တပ်ကင်းလက်ကားတို့ထိတိုက်တွေ့ပြီးအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာဆိုင်ကယ်သမားတဦးသေဆုံးပြီးတဦးကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်ကနှစ်ဦးတန်ရာရခဲ့တယ်လို့ပြစ်ခတ်မှုဖြစ်တဲ့အနားမှာရှိနေသူတွေကပြောပါတယ်။မွန်ပြည်နယ်ထဲမှာအခုရက်ပိုင်းပြစ်ခတ်မှုပေါက်ကွဲမှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
ဇန်နဝါရီ20ရက်ဒီနေ့မနက်ပိုင်းကတထုံမြို့နယ်တူဝနာဝတီမြို့တွေကတိမ်စိတ်ရဲစခန်းကိုစိုင်ကယ်စီးလူနှစ်ယောက်ကဝင်ပစ်ပြီးစိုင်ကယ်နဲ့ပြန်ထွက်ချိန်စစ်တပ်ကင်းလှည့်ရင်နဲ့လမ်းမှာထိတိုက်တိုးပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာပါစိုင်ကယ်သမားနှစ်ဦးတွေကတဦးတေဆုံးသွားပြီးကျန်းတဲ့တယောက်ကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်ကနှစ်ယောက်ထဏ်ရာရခဲ့တယ်လို့အနီးအနားမှာရှိနေတဲ့ဒေသခံတဦးကပြောပါတယ်
这边的话检查大的说没没干嘛好路了那么对都那么专务的哎都拉的两大月都变多了检查的卡扎了户啊进来的这些干呢这些都了没有都的卡扎案呢这个都是知道的知道的三个我的那要的这要送我的这个这个我知道是三个要的这要的闹事的那边那么的屁吧这要叫做卡体的而且是三个要叫做费用要啊不比如而且三个的嘛那要什么叫做这要送我的这要叫做是咋的要看来的
ပြကမှုတွေဖြစ်ပြီးနောက်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ကြပါတယ်။ရွာကြကြေးရွာဝင်းပကြေးရွာဘက်တွေမှာလည်းလမ်းပိတ်စစ်ဆေးနေပြီးတချို့နေရာမှာကင်းပုံချထားတယ်လို့ဒေသခံတွေကပြောပါတယ်။တထုံမြို့နယ်တွေကပဲမြင်းနီကုန်းကြေးရွာအနာကတန်းငွေပန်လိုင်းနာမှာမိုင်းထောင်တိုက်ခိုက်လို့ပိုက်လိုင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပါတယ်။မော်လမြိုင်မြို့မူပွန်ရောက်ကွက်ကမိတာယုံမှလည်းဒီနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့မြို့ခံတူကပြောပါတယ်။ခုလိုအခြေအနေတွေကြောင့်မော်လမြိုင်မြို့တစ်မြို့လုံးမှာလုံခြုံရေးတည်ဆပ်နေတယ်လို့မြို့ခံကပြောပါတယ်
။လုံခြုံရေးကတော့ဒီရဲတပ်ခွဲကားတွေတော့တဲ့ဒါပုံမှန်တော့ညာပုံမှန်လောက်နဲ့တည်းတဲ့။အဲ့တော့တစ်မြို့လုံးပါတော့ CCTV ကင်မရာကြီးတွေကနန်းစုံနန်းကွာတွေမှာတက်တာစုံလိုက်ကင်မရာကြီး။ဒီနေ့မနက်ကတော့ဘုံပောက်ကွဲမှုဖြစ်တယ်။မပုံရက်ကဒူရာအောင်ပေါ့မင်းဒူရာအောင်ရှိတဲ့မိသားယုံပုံပေါက်ပွဲတဲ့ကိုနိုင်ဆန္ဒတော့ပါအင်္ဂါနေ့ညပိုင်း9နိုင်လောက်ကအခုပြီးကားတဲ့ညမှာပုံပေါက်ပွဲဖြစ်ဖြစ်ရှိတယ
်ချောင်းဆောင်မြို့နယ်ထဲမှာလည်း January 18ရက်နေ့အင်္ဂါနေ့ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးဘလူးကျွန်းချောင်းဆောင်တရားကိုလုံခြုံရေးတွေပိတ်ဆို့ရှာဖွေခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်လုံခဲ့တဲ့ညပိုင်းကတော့အဒီဟိုနေဘက်မှာချောင်းဆောင်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အောက်ကွယ်မှုအတန်တွေဖြစ်တယ်ဆိုတာကြားတယ်။အဲဒီကဒီတိုင်းကနေလည်းပြောတာ။ဝယ်မယ်မှာအလုပ်လုပ်တော့ကယ်ဂျီတွေမောင်းကြတော့ကယ်ဂျီတွေတွိုင်းနဲ့ဘုက္ကံကိုကူဖို့လုပ်နေချိန်မှာဘုက္ကံကူလို့မရအောင်တိုင်းပိတ်စုံစမ်းကြည့်ကြတော့တူတူပဲသူတို့တိုင်းပိတ်လို့သူစစ်စီကြီးတွေလုံးနေတယ်လို့ပြောလို့တာ။အရှင်းတော့ကြားပါလား။အရှိတိုင်းပိတ်တဲ့နေသားနဲ့သူတို့အရှိစစ်စီနဲ့နေသားရှိတော့ဒီအပိုင်းဆိုဝယ်မယ်မှာရောဝယ်မယ်နဲ့ဒီချောင်းမြတ်ဘက်တွေပေါ့အနီးနားမွန်းချိန်မှာခိုင်းလို့မတူတော့စစ်စီကြီးတွေအများများလာတယ်။အများဆိုချင်းဟိုနည်းနည်းပါးပါးတော့ဖြစ်တယ်အခုကဆိုရင်တော့ short ဖြစ
်အခုလိုပောက်ကွဲမှုတွေကြောင့်ဒေတာခံတွေကြောင့်မှလုံခြုံရေးအရာစိုးရိမ်မှုတွေလည်းရှိနေတယ်လို့ဒေတာခံတွေကပြောပါတယ်ရှင
်အလိမ်မှာတင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ဒေါင်းဆန်းစုကြည်ရဲ့စီးပွားရေးချန်ပီရှောင်းတန်းရဲ့အမှုဌာနစစ်ဆေးမှုကိုတင်ပြပေးပါအောင်မယ်အန်အေဒီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်သူ့ရဲ့စီးပွားရေးအချန်ပီရှောင်းတန်းနဲ့အန်အေဒီအစိုးရလက်ထက်ကဝန်ကြီး3ဦးတို့ပေါ်တရားစွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုဒီကနေ့ဇန်နဝါရီလ20ရက်နေ့မှာဆက်လက်ကြားနာဆစ်ဆေးပါတယ်။ရှောင်းတန်းရဲ့လက်ကင်ဖုန်း laptop ကွန်ပျူတာတွေကအချက်အလက်တွေနဲ့ပတ်သက်လို့မူကင်းတပ်ဖွဲ့ဤပညာဌာနကအရာရှိတဦးတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုပါတယ်။ရှောင်းတန်းအပေါ်လူမှုကြည်ကြရေးဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုလည်းဒီကနေ့ကြားနာပါတယ်။ဒေါ်ဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့တင်ကိုတော့မခင်ဖြူထွေးကပြောပြပေးမှာပါခင်ဗျာ။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတနာစီမှာတွေ့ရှိတဲ့ဆိုတဲ့အချက်လက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်လူ့ဝက်အဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံထားရတဲ့အမှုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဇန်နဝါရီလ20ရက်နေ့ဆက်လက်ကြားနာစစ်ဆေးပါတယ်။ဒီကနေ့မှာတော့မှုကင်းတက်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်ကရှောင်းဌာနရဲ့ electronic ပစ္စည်းတွေမှာတင်ထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရားလိုသက်တွေအဖြစ်လာရောက်ထွက်ဆိုတယ်လို့တရားရုံးနဲ့နှီးဆက်တဲ့ရှင်းလင်းသူကပြောပါတယ်။
အဲ့ဒီမှာဒီရတော့ပါလေဒီဟိုဆောင်တန်းနဲ့ဒီမှာပေါ့ဖြစ်တယ်ဒီပညာဆိုတော့ဒီပညာဌာနကအမြင်ပြတ်ပေါ့ဒီပညာဌာနကဒီ TikTok ပညာတော်ပေါ့ဘာလို့လဲနော်ဆက်လို့ဒီပညာပြတ်မပြီးဘူးဆက်တာဒါကမပြီးတော့သိမှပြီးမယ်နားမများကြီးအမြင်ပြတ်ရောက်နေတယ်ဒီဘုံမှာဒီကိုရဲ့ဒီပညာဌာနရဲ့လက်တော်လိုဒီ iPhone လို iPad တို့ဘာလို့များလို့လဲသိရတာလေဒီနေရာတွေတို့ဒီပညာပညာရှင်ကပို့ပြီးတော့မှအဲ့ဟာဒီဆိုမှဒီပြင်းပြင်းထန်ထန်ပြောတာမှာသင်ပြနေတယ်
။ဒေါ်ဆန်းစွတ်ကြီးရှင်းနေတွေကိုအမှုအကြောင်းမပြောဘဲစစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။စီဝါရဲ့အကြံပေးရှောင်းဌာနရဲ့လက်တော်ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရမ်းတွေပြုတယ်ဆိုပြီးအန်အေဒီအစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်တို့ကိုလည်းနိုင်ငံတော်လှုပ်ဝဲအဥပဒေပုံမှ3ကငွေနဲ့တရားစွဲထားတာပါ။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီကနေ့ကျားနာပွဲကိုတက်ရောက်နိုင်တာမရှိသေးပါဘူး။စေယုံစင်ခွင့်မရသေးတာမို့ဒီကနေ့ရုံးချင်းကိုလည်းမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါဗျ။သ
ตู้เย่จ้ํามาเย่เฉิงนี่อย่าเสียยอมมาเว้ยเสร็จแล้วกูตามุขันอยู่ในยาเลยโหลเตียยงเนี่ยนี้เสร็จแต่ชื่อนี่ดูก็เปล่าไปตู้ก็တော့จ้ํามาเย่ก็ก้าวมาเลยซื้อยอมมาลาไหนดีเลยไม่ได้ไหนไม่ได้ไหนไม่เอาไปมีทาတော့เปล่ามาดิแม้แต่ดอกเดียวนี่ยุ่งมาลาไหนดีแล้วก็เลยไม่ตีจ๋าอ๋อไอ้หนูไอ้หนูไปเปล่าเลยอย่ามาบ่เนาะ
နေပြီးတော့ထူတရားယုံဒီနေ့ကြားနာပွဲမှာဩစတြေးလျနိုင်ငံသားရှောင်းတန်ရဲ့ဦးရဲ့အပေါ်လူဝင်မှုကြီးကြေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းစစ်ဆေးခဲ့ပြီးဒီအမှုနဲ့ပတ်သက်လို့တရားလိုပြတတ်တဲ့ကိုစစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်။အဲ့ဒီအမှုအတွက်စွဲချက်တင်တဲ့မတင်ကိုမကြခင်မှာဆုံးဖြတ်သွားပွဲရှိပါတယ်။အမှုနှစ်ခုလုံးစစ်ဆေးချက်နဲ့ပတ်သက်လို့အသေးစိ လက်ရှိမှာအခရီးမှုဆယ်မှုနဲ့တရားရင်ဆိုင်နေရပါတယ်။တွန်းဆန်းစုကြည်အပေါ်ရွေးကောက်ပွဲဆိုင်ရာပုံမှန်နဲ့လည်းအမှုတိုးတယ်လို့သတင်းတွေထွက်နေပေမဲ့ဖီဝေကလောလောဆယ်အတိမပြုနိုင်သေးပါဘူးရှင်
။မခင်ပြည့်တွေတင်ပြပေးခဲ့တာပါခဏ။အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကစစ်ပေးဆောင်ကလေးတွေကိုပညာတင်ကြားပေးနေတဲ့အကြောင်းကိုလည်းပြောပြပေးပါအောင်မယ်။စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့ထဲမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစေတနာဝန်ထမ်းတွေကပညာတင်ကြားပေးနေကြပါတယ်။ကျောင်းသား6000ကျော်ကိုကိုရူကိုရာစနစ်နဲ့စာတင်ကြားပေးနေတယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ကြားကာလပညာရေးအဖြစ်တင်ကြားပေးနေတဲ့အကြောင်းရန်ကုန်ကပြဖို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။ချင်းပြည်နယ်တောင်ပိုင်းဒေသမင်းတပ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF အကြတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုရှောင်နေရပါတယ်။အဲဒီလိုဘေးကင်းရာမှာခိုလုံနေရတဲ့ပြည်တွင်းဒုက္ခသည်ကလေးငယ်တွေအတွက်မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအခြေခံပညာသင်ကြားနိုင်ဖို့ဆောင်ရွက်ပေးနေပါတယ်။စစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာကိုလက်မခံဆန့်ကျင်တဲ့အနေနဲ့မင်းတပ်ဒေသခံတွေက2021ခုနှစ်မေလတည်းကပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းထားတာပါ။စစ်ဘေးဒုက္ခကြုံနေရတဲ့ကလေးငယ်တွေအတွက်ကြားကာလပညာရေးရအောင်သင်ကြားပေးနေတာလို့ပညာရေးတာဝန်ခံကိုဟုံးကပြောပါတယ
်ဒီပြောချိုကြီးအခွဲ့ဒီပညာရေးကဏ္ဍအမည်နဲ့လုပ်နေတာပေါ့နော်ခြားကာလပညာရေးပေါ့နော်ကျွန်တော်တို့ခြားကာလပညာရေးရွေချက်ကတော့အခုဒီကိုဗစ်ကြောင့်ဒါပြင်းလက်ရှိဒီအာဏာသိမ်းရာပေါ့နော်ဒီရင်ဒီတိုက်ပွဲတွေပါလေဖြစ်လာရဲ့အကျိုးဆက်တွေကြောင့်ဒီကလေးရွေပညာရေးကတစ်နှစ်လောက်နောက်ကျနေပြီပေါ့နော်မြို့သားရွေကလေးကြီးအနည်းဆုံးကတော့ကလေးကြီးစာရေးစာဖတ်တရမယ်အတွက်ချက်တက်ရတယ်ဆိုပြီးဆိုမှာကျွန်တော်တို့ဒီချိန်ကတည်းကတုံးရက်ကိုဥတည်ကမှဘယ်လိုပညာရေးစလုပ်လာတာဖြစ်တယ်ပေါ့နော
်လက်ရှိမင်းတပ်မြို့နယ်ကကျေးရွာပေါင်း190ဝန်းကျင်ကကျောင်းသားတွေကိုပညာသင်ကြားပေးနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့သင်ကြားပေးတာကတော့ကျွန်တော်တို့ဒီမြို့နယ်လုံးအစ်စ်မှာဆိုတော့ကျောင်းသားဦးကြီးကဒါကျွန်တော်မှရရတယ်ရှင်ပေါ့နော် 6,300 ဝန်းကျင်တော့ရှိတယ်ခင်ဗျဒါနဲ့ခမားရတော့ဆိုရင်မင်းကျောင်းမြို့မှာကရွာပေါင်းက190ဝန်းကျင်ရှိရတဲ့ဆိုတော့ကျောင်းသားပေါင်း9000လောက်ထိ9000ကျော်လောက်ထိကြတော့ရောက်ဖို့ဒီအလားလားရှိရပါတော့
။ကျောင်းနေအရွယ်ဒုက္ခသည်ကလေးငယ်တွေကိုစေတနာဝန်ထမ်းတွေကပညာသင်ကြားနေတာပါ။မင်းတပ်မြို့နယ်ထဲမှာလုံခြုံရေးတင်းကျပ်ထားတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေပြီးကျောင်းသုံးပစ္စည်းလိုအပ်ချက်အခက်အခဲနဲ့သင်ကြားရေးအပိုင်းအခက်အခဲတွေရှိနေကြပါတယ်။
ကျွန်တော်တို့အကြည့်ကြဖြစ်ဖြစ်ဟိုဒီတတ်ချက်ပေါ်တော့တဏှာကြီးပေါ့နော်အခုကျွန်တော်လုပ်နေတာကဟိုဘာမှဟိုမရှိရနေချမ်းနေလုပ်နေရတာပေါ့နော်ဒီဒီတွင်းအထူးနေလေကျွန်တော်အကြည့်ကလေတတ်တာဖြစ်တယ်ပေါ့နော်ချက်ချင်းကတော့ဒီနောက်ကူပြည်စုရဲ့အပိုင်းကတော်တော်ဖြစ်ဖြစ်နေခင်ဗျာရွာရည်အနေနဲ့ကိုထူကိုထသူတို့ပညာရေးရံပုံထူထောင်နေနောက်တစ်ခုကကျွန်တော်ခုလေတတ်နေတဲ့ပညာရေးကဒီစေတနာဝန်ထမ်းအနေနဲ့လည်းတတ်နေတာဖြစ်တယ်ပေါ့နော်အရင်ကစီပင်းချေဆရာမတွေကသူတို့အများကမပြန်မပါလာကြတော့ဘူးကိုယ့်ဘာသာကိုကြည့်ကြနေတာများတယ်ကျွန်တော်တို့ကရက်ရွာထင်းမှရှိတဲ့ငွေကိုခေါ်ပြီးဆိုမှကျွန်တော်တို့ကတင်တန်းပြန်ပြီးနေ15ရက်ပြီးရည်ပြင်သူတို့ကိုတင်ခိုင်းနေပါတော့ခြေစနာဝန်ထမ်းကဘယ်လောက်ဖြစ်ကျွန်တော်တို့ရည်ရှိပေါ့နော်အဲ့ဒါကျွန်တော်ဆက်လုပ်နိုင်မလဲပေါ့နော်ကျွန်တော်အနေနဲ့အတိုင်းအတာတစ်ခုထိတန်ဖိုးပေးနိုင်ဖို့ကတော့ကျူးစားနေပါတော့
မင်းတပ်မျိုးနယ်ထဲမှာဂျားကာလာကိုသူကိုထကျောင်းပညာတင်ကြားရေးကို2021ခုနှစ်အောက်တိုဘာလထဲမှာစတင်ဆောင်ရွက်ခဲ့တာပါ။နယ်မြေအေးချမ်းမှုမရှိတဲ့အတွက်စစ်ကောင်စီတပ်တွေရာထဲဝင်လာရင်ကျောင်းပိတ်ထားရပြီးပြန်ထွက်တဲ့အခါမှာစာပြန်တင်ရတဲ့အခြေအနေမှလည်းရှိနေပါတယ်။မင်းတပ်မျိုးနယ်ထဲမှာစစ်ဘေးတိမ်းရှောင်နေရသူစုစုပေါင်း15000လောက်ရှိနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ
်။ကမ္ဘာ့နဲ့ IDP ကော်မတီကတော့8000ကျော်ဝန်ကျင်ကမ္ဘာ့နဲ့ဒါပေမဲ့တကယ်တကယ်စစ်ကြောင်းထိုးလို့ရှောင်လိုက်စကားစကားစစ်ကြောင်းတွေပြန်တော့ရွာတဲ့တံဝင်နေလိုက်ပေါ့နော်အဲ့လိုမျိုးပြေးလိုက်တော့လည်းဖြစ်တဲ့ဒီလိုမျိုးပေါ့မယ်ကျွန်တော်တော့ကောင်းကြော်တယ်ခင်ဗ
ျချင်းပြည်နယ်မင်းတပ်မတူပြီးကမ္ဘာ့လက်ထန်တလန်ဖလန်တီးတိန်ဟာခအစရှိတဲ့မြို့နယ်တွေမှာလည်းဒေသခံ CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်ဘေးတိမ်းရှောင်နေရသူ3000ကျော်ရှိနေတယ်လို့ ချင်းဒုက္ခတဲ့ရေဆောင်ရွက်သူတွေကခံမှန်းထားပါတယ်စစ်ကောင်စီကတနိုင်ငံလုံးမှာစာတင်ကြောင်းတွေပြန်လည်ဖွင့်လှစ်နေပေမဲ့လည်းစည်ရေးပြိပခါတွေဖြစ်ပွားရာဒေသနဲ့မြို့နယ်တွေအတွင်းမှာကျောင်းတက်သူဦးရေနှဲပါကြပါတယ်ခင်ဗျာ
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာတော်ရှင်တို့ခုနဆင်နေကြတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ကြာတာပိုင်းနဲ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လဲ Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့
သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။တော်ရှင်တို့အခုနားဆင်နေကြတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါ။ဥဝံခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတို့ကိုမတင် COVID-19 မျိုးကွယ်သည့်အိုမီကရွန်ကိုမြန်မာနိုင်ငံမှာတဖြည်းဖြည်းပိုဆတွေ့လာနေရခြင်းမှာနိုင်ငံသားတန်းပြည်တွေမှာလို့ကူးစက်မှုမမြန်လွန်စေရတဲ့ကာကွယ်နိုင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ကိုဗစ်မျိုးကွယ်သည့်ဟာပြပကပြောင်းဝင်လာသူတွေကတဆင့်ပြည်တွင်းကသူအနေငယ်ကိုပါစကူးလာနေခြင်းမှာရှေ့ဆက်ဘလို့ကာကွယ်သင့်ပါတယ်လဲဒီအကြောင်းမေရီလန်ပြည်နယ်ဖက်ဒရစ်ဟဲလ်ဆေးရုံးကကူ
Okay, kata kain sensan kena. Kenaru memang dengan mati omikron juga dibawa, no? Khusus ni lah. Tapi ini ne, ko tu ni ala la ne tu. Kau di cawat ku mabawa, no? Sulai cawat sabsi lah, ba. Macam yang kat tu ya le sudo. Dengan kamera ku nafsu tu ni le ni cari ya. Memang dengan tu, aje cijau cipta sabi lo, ajaan tu cina.
Di omikron bawa, no? Alam dia time khusus nonga le aje variant itu aku. นะซาตองซาลาปูยอเมียนเลยสรอลิเมมาบิตะกะรออะลุเมียนเปียนน้องนี่ญามาปูซะน้องเมียนมาอะรอซอยมีเลยปะเนาะบิยอทุทะเพียคู่เฉยมาปิรุรุเยติยอกาชีเรเกซงนี่โอเตชาติยาหมู่เลมโหเลไม่เตชาได้ขาจาลิกูซะดาอีเปลี่ยนปွားได้อะยังเมียนมาอะรอซอยมีเลยปะเนาะ
โอเคอะรอกูโลที
ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအခုနကပြောသလိုပဲလူတွေနဲ့6 feet away နေတာတော့mask တွေကိုတိကျတက်တာတော့လက်ကိုပုံမှန်ဆေးတာတော့ပြီးတော့အဲ့လိုမျိုးကိုယ်မှာရောဂါလက္ခဏာတွေပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုယ်စစ်ဆေးပြီးတော့ပေါ့နော်ကိုယ့်ဟာကိုယ်တိတိကျကျနေတာမျိုးလုပ်တက်ပါတယ်ဟုတ်ကဲ့အဲ့တော့အခုလိုနေထားမှာဒီစစ်ဆေ ဒီ current virus တွေအများကြီးပို့ပြီးတော့က 95 to N95 mask ya po bi yo kaung ne hman ma ya ya po kaung ma da mae elo myo N95 mask to ke N95 tu a ni ya mai ma shi je ma shi ma so le po man tai ya ro di cloth mask po no di beta nyin na phong ni ya tan lwa de so yin no ma tong na kaung ne shin elo myo na lwa tong wa ne chauk thai ha shi ba le elo myo ha ya po man tan lwa ba ha ta so yin po bi yo ka kwe nai ne ဒီစာချုပ်ကို mask ပေါ့နော်ဟိုဆိုင်မှရောင်းတဲ့အပြာရောင် mask တွေရှိရဲ့အဲ့အမျိုးဆိုလို့ရှိရင်အနည်းဆုံး3ထပ်လောက်ပါတယ်ဒီပိတ်ဆက်နဲ့လုပ်တဲ့ mask ဆက်ဆိုရင်တော့ဟိုကောင်းတယ်အဓိကကတော့ဘလို့ mask မျိုးပဲသုံးသုံးကိုမျက်နှာနဲ့တေချာတော့ရမယ်အလေးဝင်လွေတွက်ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေရမျိုးဖြစ်တယ်အဲ့နှကောင်းကနေပြီးတေချာဖိဖိစီစီအလုံးလုံးချုံချုံရှိရဲ့ mask နှကောင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှူကြက်နေရမျိုးလည်းမဖြစ်ရဘူးပြီးတော့တစ်ချိန်တည်းမှာပဲလေတွေလည်းအရင်ကြီးဝင်လာထွက်တာမျိုးဖြစ်မနေတဲ့ကိုမျက်နှာနဲ့တော်တဲ့ mask မျိုးကိုတက်တင်ပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားလိုက်ကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောဘာတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂာနေတာကိုသတိထားပြီးတော့ဆက်ခွင့်နေကိုလုံးမလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာမြန်တယ်လို့ယောဂာပေါ်တာဝင်အရင် variant တွေဆက်လို့ရှင်ပို့ပြီးတော့မြန်တယ်လို့ပြောကြရရှင်သူက3ရက်ကနေ5ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ကဆိုလို့ရှင် isolate လုပ်မယ်ဆိုရင်လည်း5ရက်ပေါ့နော်အဲအဲ့လိုချိန်အတွင်းမှာယောဂလက္ခဏာကြီးပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး5ရက်ကျော်လို့6ရက်လောက်မှမပေါ်ဆိုလို့ရှင်တော့ probably သူဒီယောဂမရတော့လည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂလက္ခဏာကြီးစပေါ်လာခဲ့ပြီဆိုလို့ရှင်ပထမဆုံးယောဂလက္ခဏာစပေါ်တဲ့ရက်က day 0ပေါ့နော်အဲ့ဒီရက်ကို day 1အနေနဲ့ပထမနေ့အနေနဲ့မကောင်းမင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့5ရက်ပေါ့နော်အဲ့ဒီကိုကကိုခွဲနေတာအကောင်းဆုံးပဲအဲ့ဒီ5ရက်ပြီးရဲ့ခါမှာကိုဆက်ပူနေတည်းရဆိုလို့ရှင်ချက်ပြီးတော့ခွဲနေတဲ့နဲ့ဒါမှမဟုတ်5ရက်မှာလုံးဝကိုလည်းမပူတော့ဘူးပေါ့နော်အဲ့လိုမျိုးစေးပိုင်းမတောက်ပဲပါရာစီတမောပိုင်းမတောက်ဖင်းနဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင့်နေစရာမလိုတော့ဘူးပေါ့ဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို5ရက်မှာ symptoms ရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 5ရက်လောက်ကတော့ပိုပြီး mask ကိုတိတ်ချအုပ်ပြီးတော့ဘယ်သူနဲ့မှပေါ့နော် mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်ဟုတ်ကဲ့အဲ့တော့ဒီကောက်ကွယ်ဆေးထိုးရတဲ့လူတွေအနေနဲ့အမေရိကမှာဒီကျင်းထမှုအနေထားရောကူးစက်မှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရလဲ
ကောက်ကွယ်ဆေးမထိုးထားတဲ့လူတွေရဲ့ဆေးရုံတက်နှုန်းဟာ70ရာခိုင်နှုန်းလောက်ပေါ့နော်အဲဒီပတ်ဝန်းကျင်မှာရှိတယ်လို့ပြောရတယ်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံကတော့90ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင်။အဲ vaccine ထိုးထားတဲ့လူတွေလည်းရောက်ပါတယ်ဆေးရုံမရောက်ဘူးမဟုတ်ဘူး။ဒါပေမဲ့ vaccine ထိုးထားတဲ့လူတွေကသူတို့မှာ covid ဖြစ်ကြပြီဆိုလို့ရှင်သူတို့မှာတော့နောက်ထပ်သူတို့နဲ့တွဲပြီးတော့ရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲ asthma တို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုပြီးရောက်လာတာပေါ့နော်အဓိက covid ယောဂါဆိုလို့ရောက်လာတာရှားတယ်အဲ့တော့ vaccine ထိုးထားတဲ့လူတွေကယောဂအောက်ခံရှိနောက်မှသူတို့ကယောဂပြင်ထန်မှုနှောင်းကနည်းတယ်များသောအားဖြင့်အသက်ရှင်ကြရပေါ့နော်အဲ့လိုဆုံးမကြတဲ့လူတွေထဲမှာ vaccine မထိုးထားတဲ့လူတွေပဲများပါတယ်ပြီးတော့ယောဂဆိုးရတဲ့ဟာလူ patient တွေဟာလည်း vaccine မထိုးထားတဲ့လူတွေပဲများပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခိုင်စင်ဆန်းက
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။မကြခင်မှာတိုင်းရင်းသတင်းလွှာကိုတင်ပြပေးသွားပါမယ်။အခုတော့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။စကိုင်းနဲ့မကွေးတိုင်းတွေမှာပြည်သူ့ကာကွယ်ရေးတပ်တွေခုခံစစ်ဆင်နွှဲနေပုံကိုဥကောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။စစ်ကောင်စီတပ်ရဲ့ပြစ်ခတ်နေနေမှုကိုခုခံတိုက်ခိုက်လို့ရှင်ရှားတဲ့နေမြေလူထဲမှာသခိုင်းနဲ့မကွေးတိုင်းပါဝင်ပါလေ။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါ။မြမပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှည်ကြပါလေ။မြောက်ဖက်ဆုံးခန်းတီခရိုင်ကတောင်ဖက်ဆုံးရင်းမာပင်ခရိုင်အထိဆက်တက်ခရိုင်ရှိပါလေ။ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့ကလေးခရိုင်တွေမှာခုခံတိုက်ပွဲဆက်တင်တာတွေ့ရပါလေ။အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့နဲ့ခ Kugan don't land the video. The right time move, choke I move along Kaken and my hair. The right time I tear about choke on Ivashi V. Do ye Nazan or Hidamo? Yes, ye Kugan, sin when I met Jane Ziwale. The great time I wrote Jay on Aram Ivashi V. Do ye got Lizan Ivashi Vare? Data gun PDF, Pidu Kawayeta Biga, my town, my sweat, take it down, Yavale. Second, it takaro.
ကျေးရွာတွေမှာတက်ဆွဲပြီးအိမ်မီးနဲ့ရှုရတားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချမှုလေကြောင်းတိုက်ခိုက်မှုစတာတွေနဲ့ထိုးစစ်ဆင်ပြီးတုံးပြန်ပါတယ်ပီဒီအက်တက်ကိုရင်ဆိုင်မဲ့အစရွာတွေကိုဝေးကြီးကနေလက်တက်ကြီးနဲ့လမ်းပစ်ကြပါတယ်ကဏီမျိုးနယ်မှာအတူမီးကန်ကဏီပီဒီအက်နဲ့စစ်ကောင်စီတပ်တို့ကြောင့်အီဘီနဲ့မေလ 2 လနီးပါးကြတိုက်ခိုက်ရမှာကဏီဘက်က90ကျော်ကြာဆုံးပြီးစစ်ကောင်စီဘက်ကသုံးရလောက်တေဆုံးကြောင်းမေလ24ရက်နေ့ထုတ်RFA သတင်းမှာဖော်ပြပါတယ်ကဏီမျိုးနယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း 90 ကျော်ကစစ်ဘေးရှောင်တွေတောင်းချီရှိနိုင်တယ်လို့ကဏီပီဒီအက်ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါတယ်ရေဦးမြို့နယ်နဲ့ကလေးမြို့နယ်တွေမှာရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မိရှုခဲ့ကြောင်းဒီဇင်ဘာလ 29ရက်နေ့ထုတ် DBB သတင်းမှာဖော်ပြပါတယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူဒိုးပွားလာနေပါတယ်ရဟတ်ရင်တွေပြန်ဝဲနေတဲ့ကြားကပဲမုံရွာတောင်ဘက်ချောင်းဦးမြို့နီးမှာစစ်ကောင်စီရင်နှန်းကိုဒေသခံ PDF ကပထမအဦးဆုံးအကြိမ်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ30ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါတယ်စကိုင်းတိုင်းကပ်ပလူခရိုင်ကျွန်းလာမြို့နယ်မှာဒေသခံ
PDF အဖွဲ့တွေဒိုးပွားလာကြောင်းသိရပါတယ် KIA ကချင်းတပ်ဖွဲ့အကူအညီနဲ့ လက်လုံမိုင်းနဲ့လက်လုံသနတ်တွေကိုထုတ်လုပ်ပြီးစစ်တင်တန်းလဲပေးနေပါတယ်ကျွန်းလာဒေသမှာလည်း PDF တွေထောင်ချီရှိနေမယ်လို့ခန့်မှန်းရပါတယ်စစ်ကောင်စီတပ်ကရဟယင်၄စီးရက်တိုက်လေရင်၂စီးနဲ့အောက်တိုဘာ၂၈ရက်နေ့ကထိုးစစ်ဆင်ကြောင်းမြန်မာနောက်မှာသတင်းပေးပို့ထားပါတယ်စကိုင်းနယ်မကွေးတိုင်းကတူမီကန် PDF ကိုစစ်ဆင်ရမှာခက်ခဲလာတဲ့အတွက်စစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟယင်ကို
ဒီအတိုင်းမှာအသုံးပြုလာတာဖြစ်ပုံရပါတယ်ပြည်သူ့ကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်ဖို့ကြိုးစားအားထုတ်နေပုံကိုမကွေးတိုင်းမြန်မြွနယ် PDF ဥက္ကဋ္ဌဦးအောင်စေရကိုမြေလက်အတန်းသတင်းဌာနကဒီဇင်ဘာ29ရက်နေ့ ကဆက်သွယ်မေးမြန်းခဲ့ပါတယ်လက်လုတ်RPG နည်းပညာရရှိတာဖြစ်လို့ပခုံးတန်းရှော့ဂန်ထုတ်လုပ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့ remote mine တွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါတယ်လက်နက်တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်စမ်းသပ်ရင်အခြေအစမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့ PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်စေရကပြောပါတယ်စစ်ကောင်စီကိုမထောက်ခံလို့တက်ခတ်ထွက်ပြေးပြီး
PDF နဲ့တူအောင်လိုက်သူတွေရှိပေမဲ့တက်ကမထွက်ဘဲ PDF ကိုအလူငွေထည့်ပြီးထောက်ခံသူကတော့အလွန်ရှားမယ်ထင်ပါတယ်။ဒါပေမဲ့မုံရွာအခြေစိတ်စစ်ကောင်စီတပ်ခမာရ16ကမုံရွာ PDF ကို၅သိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်။တူမီတနတ်နဲ့ဆက်လိုက်တဲ့ဒေသခံ PDF ရဲ့ခုခံစစ်ကိုစစ်ကောင်စီက၄ကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်။ တပ်သားတွေကိုရဟယင်နဲ့ပို့ဆောင်ပြီးကြီးရွာတွေကိုတိုက်ခိုက်ခဲ့ပါတယ်။လောကရဲ့နှစ်ပတ်လောက်ကပဲပလဲမြို့နယ်နဲ့ဒီပြင်းမှာ၄ကြောင်းထိုးစစ်တွေလုပ်ပါတယ်။၂၀၂၁အတွင်းစကိုင်းတိုင်းမှာမိုင်းဆွဲမိုင်းဆောင်မှုအပါအဝင်တိုက်ပွဲ၃၀၀ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား9000ကျော်တေဆုံးကနေအိမ်9000ကျော်ဖျက်ဆီးခံရပြီးစစ်ကြောင်သူ6000ကျော်ရှိနိုင်ကြောင်း
ဟုတ်ကဲ့စီစဉ်တင်ဆက်တဲ့မြမရေးတုံးသက်ချက်ကိုနားဆင်ကြကြရပါခင်ဗျာ။တရားရှင်တို့အခုနားဆင်ကြရတာကတော့ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရိသတ်ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံတဝန်းတိုင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရာဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတော်ဟန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါမြဇက်ဒေတာတိုင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာ KNU နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားပစ်ခတ်တိုက်ခိုက်မှုကြောင့်ဒေတာခံ9000ကျော်စစ်ပေးတိမ်းရှောင်နေကြပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ရေးတင်းမာမှုအရေးအယောင်တွေရှိနေလို့ကျေးရွာသားတွေကတိမ်းရှောင်နေကြရတယ်ဆိုတာနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကန်အဖွဲ့တွေကဘလို့မြင်ပါတယ်လဲဆိုတာကိုကြားစားရမှာပါရှင
်ကျမကနန်းဟောင်းမှရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ9နဲ့တပ်မဟာ6ဒေသဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတိုက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ9000ကျော်ရှိတယ်လို့ KNU ဘက်ကထုတ်ပြန်ထားပါတယ်အခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး15ရက်နေ့အထိစစ်ကောင်စီဘက်ကလေရင်ဘုံကျဲတိုက်ခိုက်မှု9ကြိမ်ရှိတဲ့အပြင်ရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူစုစုပေါင်း9ဦးသေဆုံးပြီး19ဦးဒဏ်ရာရရှိသွားတယ်လို့ KNU သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်ဧပြီလကစပြီးအခုနှစ်ဇန်နဝါရီလအထိစစ်ကောင်စီလေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ထိုးစစ်ဆင်တာတွေကြောင့်တနည်းအတွင်းစုစုပေါင်းစစ်ရှောင်တသိန်းအထက်ရှိနေပြီးတောတောင်တွေထဲမှာအကူအညီမရပဲလှပေါင်းကြာရှည်တိမ်းရှောင်နေရတဲ့စစ်ရှောင်တောင်းနဲ့ချီရှိတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့ KHRG ဘက်ကပြောပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့မှာရခိုင်တပ်တော်ရေးနဲ့စစ်ကောင်စီတပ်တို့စီရင်တင်းမာမှုအရေးအယောင်တွေရှိနေတဲ့အတွက်ခြေလက်ရွာသားတွေတိမ်းရှောင်နေကြပါတယ်စန္ဒမလ16ရက်နေ့ကလေးကကြောက်တော်မြို့နယ်ပြည်ထုခြေရွာနီးမှာစစ်ကောင်စီတပ်ကလာရောက်နေရယူထားတဲ့အတွက်အရေးအဖွဲ့နဲ့စီရင်တင်းမာမှုတွေဖြစ်ပွားတဲ့နောက်အခုအခါဝင်စုခြေရွာဘုံကြီးကျောင်းမှာစစ်ကောင်စီတပ်ကဆက်လက်တပ်ဆွဲထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီတပ်ကတပ်ဆွဲထားတဲ့အတွက်ဝင်စုပြည်ထုနဲ့ငားဆောင်ခြေရွာပါဝင်ရှမ်းရွာဘက်ကခြေရွာတွေလည်းတင်းချောင်နေကြပြီးပြည်ချောင်းကာလမှာလည်းအခုတချို့တွာလာနေကြပေမဲ့ပုံမှန်တိုင်မဖြစ်သေးဘူးလို့ကြောက်တော်မြို့ခန်တွေကပြောပါတယ်ရခိုင်ပြည်နယ်မှာအရင်နဲ့စစ်ကောင်စီတပ်တို့နနစ်ကြော်ကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာ2022ခုနှစ်နိုဝင်ဘာလတုန်းကရပ်တန့်ခဲ့ပြီးအခုအခါစစ်ရေးနောက်ထပ်ကြော့ပြန်တဲ့တင်းမာလာတာလို့လေလာသုံးသပ်သူတွေကပြောပါတယ်
မွန်ပြည်နယ်ကျိတ်မရောမြို့မှာမိုင်းပကွဲမှုကြောင့်အသက်၈နှစ်အရွယ်မိန်းကလေးငယ်တဦးဇန်နဝါရီလ16ရက်နေ့ကတေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါတယ်။ရံမျိုးအောင်ရက်ွက်ပင်လုံလန်းနယ်ဘောလုံးကွင်းအနောက်လမ်းတောင်ရှိအမိုက်ပုံမှာဇန်နဝါရီလ18ရက်နေ့နံနက်6နာရီအချိန်ခန့်ကအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးအမိုက်လာပစ်စင်မိုင်းပကွဲခဲ့တာဖြစ်ပါတယ်။ပကွဲမှုကြောင့်အဲ့ဒီမိန်းကလေးငယ်ဟာတရားပြင်းထန်စွာနဲ့မော်လမြိုင်စေယုံကြီးကိုပို့ဆောင်ရမှာဇန်နဝါရီလ16ရက်နေ့နံနက်17နာရီအချိန်ခန့်ကသိဆုံးသွားတာဖြစ်ပါတယ်အလားတူဇန်နဝါရီလ18ရက်ကကြိတ်မရောမြို့နယ်လက်စစ်ရုံးမှာမပေါက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးတွေ့ရှိခဲ့ပြီးဇန်နဝါရီလ16ရက်ညပိုင်းကလည်းချောင်းနှစ်ခွကျေးရွာတွင်ဘုံပေါက်ကွဲခဲ့ပါတယ်
ရှမ်းပြည်ရှိပိုင်းတချီလေးမြို့မှာဘုံတွေဆက်တိုက်ပေါက်ကွဲခဲ့ပြီးနောက်ပိုင်းအာဏာသိမ်းစစ်ကောင်စီတပ်ကစစ်ကားတွေနဲ့မြို့ထဲမှာလက်ပတ်ပြီးလမ်းတော်လမ်းလာတွေကိုတင်းကျပ်စစ်ဆင်နေပါတယ်တချီလေးမြို့မှာစံဝင်လာ၈ရက်နေ့ကအောင်မြက်ခမ်းမမှာဘုံတလုံး၁၀ရက်နေ့ကလာဝကယုံမှာဘုံတလုံး၁၄ရက်နေ့ကရဲစခန်းမှာနှလုံးပေါက်ကွဲခဲ့တာဖြစ်ပါတယ်ပေါက်ကွဲမှုလက်တယ်ကတော့ခုထိမသိရသေးပါဘူးလာဝကယုံမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေးတအူးနဲ့လူကြီးနှစ်ဦးတန်ရာရရှိခဲ့ပါတယ်စံဝင်လာ၁၀ရက်နေ့ကလည်းတချီလေး PDF နာမည်နဲ့တချီလေးမြုပ်ဒေတာခံတွေအသွားအလာတတိပြုဆင်ခြင်ကြဖို့ NaN CDM တွေနဲ့ရောနောမနေကြဖို့စာတဆောင်ထုတ်ပြန်ခဲ့ပါတယ်ဒီလိုအခြေအနေမငြင်းမတက်မှုတွေကြောင့်စံနယ်လ17ရက်နေ့ကစပြီးတချီလေးမြုပ်ကိုည10နာရီကနေမနေ့4နာရီထိအိမ်အပြင်မှာထွက်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်
ကျင်းပြည်နယ်ဟာခါမျိုးဈေးတရက်ွက်မှာရှိတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD လွတ်တော်ကိုယ်စားလှယ်ဦးရှံမန်းရဲ့နေအိမ်ကိုစစ်ကောင်စီကချိတ်ပိတ်လိုက်ပါတယ်ဦးရှံမန်းရဲ့နေအိမ်ကိုဇန်နဝါရီလ17ရက်မွန်းလွဲ2နာရီအချိန်မှာစစ်ကောင်စီတပ်ဖွဲ့ကလာရောက်ချိတ်ပိတ်သွားတာဖြစ်ပါတယ်သူဟာရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တယ်လို့တားဖြစ်သူကလည်းဟာခါမျိုးပြည်သူစေုံအုပ်ဖြစ်ပြီး CDM လှုပ်ရှားမှုမှာပါဝင်တာကြောင့်အခုလိုချိတ်ပိတ်ခံရတာဖြစ်နိုင်တယ်လို့တရက်ခံတွေကပြောပါတယ် ဟာခါမျိုးမျိုးဖအဖွဲ့ဝင်တူဦးလက်ဖြစ်တဲ့ဦးရှာမဟာပြီးခဲ့တဲ့2020ရွေးကောက်ပွဲတွင်ကကျင်းမြူနာဒီမိုကရေစီအဖွဲ့ချုပ်CNLD ပါတီကနေဝင်ရောက်ရှင်ပြိုင်ပြီးဟာခါမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရသူဖြစ်ပါတယ်။
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာ2020နှစ်တည်းမှာငြိမ်းချမ်းရေးခြေလှမ်တင်ဆက်တင်တော့မယ်လို့စစ်ကောင်စီကနေဇန်နဝါရီလလယ်လောက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်လိုမြင်ပါသလဲဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။စစ်ကောင်စီအနေနဲ့2020နှစ်တည်းမှာငြိမ်းချမ်းရေးဆွေးနွေးဖို့
သက်ဆိုင်ရာဖွဲ့စည်းတွေကိုဖိတ်ခေါ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကအခုလိုပြောပါတယ်။ဒီနှစ်မှာငြိမ်းချမ်းရေးအတွက်ခြေလှမ်းတင်များဆရာပါမယ်။ကျွန်တော်တို့ရဲ့ရှင်းလုပ်ငန်းစဉ်900ရဲ့စတုတ္ထအချက်မှာပေါ်ပြထားပြီးဖြစ်လို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်လို့ပြောကြားခဲ့ပါတယ်။ဒါဟာ
ပြောခွေရပုတ်ကိုဘူကျောက်ဆောင်မင်းထွန်းကငင်းချန်ရေးနဲ့ပတ်သက်ပြီးအခုလိုကန်ဆန်းခဲ့တာပါစစ်ကောင်စီအနေနဲ့နိုင်ငံရေးအရငင်းချန်ရေးလုပ်ငန်းစဉ်ကိုအတုံးချနေတာမျိုးမဖြစ်ဖို့ NCA လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလူမျိုးရေးအဖွဲ့ PNLO2ဥက္ကဋ္ဌခွန်မြတ်ထွန်းကခုလိုပြောပါတယ်ကျွန်တော်တို့ဒီငင်းချန်ရေးလုပ်ငန်းစဉ်ကိုကောင်ဖယ်ပေါ်ဖို့ကတော့ပထမဦးဆုံးကတော့ က်ခံတာနဲ့လုံးမှလည်းငင်းငင်းဆိုတာဖြစ်တာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ဒီတစ်ချက်လုံးမှာကျွန်တော်ကြုံတွေ့လာရတာတော့အငင်းငင်းလုပ်ငန်းစဉ်ကိုမိမိရင်ထဲကတကယ့်ဆန္ဒနဲ့မလုပ်ပဲနဲ့ငင်းငင်းလုပ်ငန်းစဉ်ကိုအတုံးချတာမျိုးတွေကလည်းများခဲ့တယ်။ဒါကြောင့်မလို့ဒီငင်းငင်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်တဲ့အခါမှာအဓိကအရေးကြီးတာလည်းယုံကြည်မှုဖြစ်ပါတယ်။ဆောင်ရွက်ကြတဲ့အကြောင်းမှရှိတဲ့ယုံကြည်မှုဖြစ်ပါတယ်။အဲတော့အခုနေခါမှာဒါဒီစစ်ကောင်စီအနေနဲ့ကဒီလိုငင်းငင်းကန်းကန်းတာတော့ဒီချိန်ဒီခါမျိုးမှာလည်းလူဆန္ဒသဘောထားနဲ့ကန်းကန်းနဲ့ဆိုတာတော့ကျွန်တော်တို့လေးလာစောင့်ကြည့်အောင်မှဖြစ်ပါတယ်။
ကရင်နဲ့ကရင်ပြည်ဒေသအပါအဝင်နိုင်ငံတော်လုံးလုံးလုံးမှာထိုးစစ်ဆင်နေတာတွေလုံးဝရပ်တပြီးဖို့လိုအပ်တယ်လို့ခွန်မြင့်ထွန်းကဆက်ပြောပါတယ်
။တကယ်ငင်းငင်းကြီးကိုလိုလားတဲ့စိတ်ရင်ထဲကတကယ်လိုလားတဲ့စိတ်နဲ့ဒီလိုငင်းငင်းကြီးကိုဖိတ်ခေါ်ခြင်းလို့ဆိုရင်တော့စစ်ကောင်စီအနေနဲ့ပရမအူဆုံးအပြစ်ခတ်ရက်တွေလောက်ရမှာငင်းငင်းကြီးတကယ်လောက်ရမှာဒီကနေ့စစ်ကောင်စီကိုယ်ကံကနေရဲဆက်ဆက်ကြမ်းကြမ်းကြုတ်ကြုတ်အလွန်မင်းတက်ဖြတ်မှုတွေနဲ့ဒီဒုက္ခပေးတာတဲ့ပြည်သူလူထုရန်သူနဲ့တတ်မှတ်ပြီးစစ်ခင်းနေတာတွေအရင်ဆုံးရက်တမ်းမှာဖြစ်ပါတယ
်လက်ရှိကရင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလည်းအင်အားသာလွန်တဲ့တပ်နဲ့ကြီးပစ်ကူတွေတိုက်နေရင်နဲ့ဘုံကျဲချနေတာတိုက်ခတ်ရေးရဟရင်တွေနဲ့အနီးကပစ်ခတ်နေတာတွေကြောင့်ပြည်သူထောင်တောင်းပေါင်းများစွာအိုးအိမ်တွေရဆုတ်ခွာဆစ်ချောင်ဘဝနဲ့ထွက်ပြေးနေရစေဖြစ်ပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးကုံသွယ်ရေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိမ်ကြားမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေပြီးကုန်စီစည်းစင်းမှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့တီးတိန်တုံးဆန်ဘက်မှာကုန်စည်နှုံးတွေမြင့်တက်သွားပြီးတော့ကုန်ပစ္စည်းတချို့လည်းပြတ်လတ်မှုတွေရှိနေပါသေးဒီအကြောင်းကိုတော့ကိုရောဘက်ကစူးစီးတင်ဆက်ပေးထားပါတယ
်စကိုင်းတိုင်းကလေးမြို့နယ်ချင်းပြည်နယ်မြောက်ပိုင်းဒေသကိုဆက်သွယ်တဲ့ကလေးတီးတိန်ကာလာမပေါ်ကထိန်းစံထိန်စီကြီးရော်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးအ धिक အားထားရစကိုင်းတိုင်းဘက်ကကိုပစ္စည်းတွေကိုပို့ဆောင်လို့မရတာကြောင့်တီးတိန်နဲ့တွန်းဆောင်မြို့မှာအခြေခံစားသောက်ကိုနှစ်ဆလောက်မြင့်တက်နေတာပါအဲ့ဒီလိုကုန်စီစီးဆင်းမှုရပ်တန့်သွားတာကြောင့်တီးတိန်မြို့မှာစားသုံးစီပုံအဝါတပုံးကိုအရင်ကကျပ်ငွေ5,000လောက်ရှိရကနေချက်တသိန်းအထိဈေးကျပ်သွားတယ်လို့တီးတိန်မြို့ခံတဦးကပြောပါတယ်
အဓိကတော့စီးစီးတက်တဲ့ကိုစားကုန်စီပေါ့နော်ဘုံဝါတပုံးပေါ့နော်အရင်က5,000 6,000 နဲ့ဝယ်ထားတဲ့ဟာကိုခုတသိန်းလောက်ရှိပြီနောက်ပြီးတော့တက်စီကအရင်ကတပလင်းကို1,000နေရာလောက်ပဲရှိတာလေ1,000လောက်ရှိပြီနောက်ပြီးတော့ကျုပ်ဆိုနော်အရင်က1,000မှာခုနှလုံးရတာခုငါမနေ့ကတော့5လုံးကြီးရဒီနေ့ရကောင်းရပါမလားတော့ကြောက်လို့မရဘူး
ဇန်နဝါရီလ23ရက်နေ့ကစပြီးကလေးမြို့ကနေတီးတိမ်မြို့ဘက်ကိုကိုပစ္စည်းဝင်ရောက်မှုမရှိတော့တာကြောင့်တီးတိမ်မြို့မှာကိုပစ္စည်းတွေအလုအယက်ဝယ်ယူနေမှုတို့ကြောင့်လောင်စာဆီတွေအပါအဝင်စံစီစာစတဲ့အခြေခံစားတောက်ကုန်တွေဈေးမြင့်တက်နေပြီးကိုပစ္စည်းအများစုကတော့ပြတ်လတ်တော့မယ့်အနေအထားရှိနေပြီလို့သိရပါတယ်ဒ ကျွန်တော်တို့ဒီတစ်ချက်လုံးမှာရခင်ကကြက်ငွေ3,900လောက်ပေးရတဲ့အီယာမင်းစံတိတ်ဟာ၄,000ခွဲအထိတက်သွားတယ်လို့ချက်သားတပိတ်တာမှာအရင်ကကျပေါင်းကနေ16,700ထိတက်သွားတယ်လို့လည်းသိရပါတယ်။အလားတူတွန်းဆောင်မြို့နယ်မှာလည်းကုန်ချောက်ပစ္စည်းတွေဝေစရာကုန်တွေပြီးအတားငါးဝေယူစားသုံးရာအတွက်ပါ
ခခနေလ်လုတွန်းစာမျိုးကအရှင်မတူကပြောပါတယ်။ဒါကဘယ်ထွန်းလောက်ခွင့်မလဲဆိုတာမသိချဘူးတဲ့အဲ့ဒါကြီးကိုကျွန်တော်ကောင်းတက်ကြရတာလေခုချိန်မှလားစံတော့ဘာလို့ဆိုလဲဟောဝေဖို့တော့မဆိုင်မှမရှိတော့ဘူးအဲ့လိုမျိုးပြီးတော့ပိုက်ဆံရှိတယ်ဆိုရင်လည်းခုချိန်မှဝေလို့လည်းမရဘူးအသားတော့ဘာလို့ဆိုလဲဝေလို့မရဘူးအဲ့လိုမျိုးဖြစ်နေတယ်။ကျွန်တော်မိသားစုတော်မှလေအဲ့လိုမျိုးအဲ့လိုမျိုးတရ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေဖာပွန်ခရိုင်နဲ့ပအန်းခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်တိရက်ခံ9000ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကင်အေအေနဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယံတွေရှိနေတဲ့အတွက်ကျေးရွာသားတွေတိမ်းရှောင်နေကြရပါတယ်။
တော်ရချင်းတွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းလားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းရောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တော်ရချင်းတို့ခုနားဆင်ကြတာကတော့ VNI 1.0 တားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းရောအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ကြာတာမင်းနီညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာကယားပြည်နယ်လွိုင်ကော်မြို့မှာတိုက်ပွဲတွေဆက်ဖြစ်နေတာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မကြာခင်ကမြန်မာနိုင်ငံခီးစဉ်တွင်ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားနိုင်ငံကြားရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်လွိုင်ကော်မှာစစ်ကောင်စီတပ်တွေနဲ့ PDF တွေအကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့အပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကြားရေးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးMFAIC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အတွင်းကမ္ဘောဒီးယားရဲ့အမျိုးသားပြန်လည်တည်မြဲရေးအတွေ့အကြုံကိုမျှဝေခဲ့တဲ့အကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ပထမနှစ်သက်တမ်းအတွင်းကာကွယ်ပြောဆိုရာမှာပိုဂရိပေးခဲ့တာမရှိဘဲပိုလုပ်ပြနိုင်ခဲ့တာသာရှိတယ်လို့ပြောဆိုလိုက်ပါတယ်။ပြန်ကြည့်လိုက်ရင်သူ့အနေနဲ့ပိုဂရိပေးခဲ့တာမရှိတဲ့အကြောင်းဒါပေမဲ့လုံနိုင်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်တိုးတက်မှုကြီးကြီးမားမားတွေလုံနိုင်ခဲ့တာကိုတွေ့ကြရမှာဖြစ်ကြောင်းသူကပြောဆိုသွားခဲ့ပါတယ်။2022ခုနှစ်အတွင်းပထမဆုံးသတင်းစာရှင်းလင်းပွဲအရှိမသမ္မတဘိုင်ဒန်အနေနဲ့စင်ခုံမှုတွေရှိခဲ့တာလည်းဝန်ခံခဲ့ပြီးကိုဗစ်အကူအညီဒေါ်လာ 1.6 ထရီလီယံပေးရေးဥပဒေနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အအုံပြန်လည်ထူထောင်ဖို့ဒေါ်လာ 1 ထရီလီယံချပေးခဲ့တာတွေအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ပြောကြားခဲ့ပါတယ်ခင်ဗျာ။ရုရှားယူကရိန်းစစ်မဖြစ်ရေးအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ရုရှားနိုင်ငံသားရေးဝန်ကြီးနဲ့နောက်ဆုံးသဘောတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေပြီးဥရောပမဟာမိတ်တွေဘက်ကကူညီနေတာတွေလည်းကြိုဆွေးနွေးခဲ့ပါတယ်။ရုရှားနဲ့ယူကရိန်းနယ်စပ်မှာတင်းမာမှုတွေဖြစ်ပေါ်နေတဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့မနေ့ဖြန်မတွေ့ခင်မှာဒီကနေ့ဂျာမနီကိုရောက်လာပြီးဥရောပမဟာမိတ်တွေနဲ့အခုလိုတွေ့ဆုံဆွေးနွေးခဲ့အကြိုဆွေးနွေးခဲ့တာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းနယ်စပ်တခြားတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်ရဲ့မဟာမိတ်တွေနဲ့လည်းဒီကိစ္စဆွေးနွေးတိုင်ပင်တာတွေလုပ်ဖို့ဂျာမနီနိုင်ငံဘာလင်မြို့ကိုရောက်ရှိနေပါတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအပြင်ပြင်သစ်နိုင်ငံသားရေးဝန်ကြီးအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီးတို့နဲ့ဝန်ကြီးကလင်တန်တွေ့ဆုံဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်ယူကရိန်းအရေးနဲ့ပတ်သက်တဲ့မင်ကွန်းပြောကြားခဲ့တာရှိပါလိမ့်ခင်ဗျ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ္မာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်မှာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။တော်ရရှင်များတို့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။